Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 30အပြင်ဖိုင်းလက်မီတာ190ကပါတရက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာဖြစ်ပါလေရှင်။အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမဲ့ထိတ်တန့်ရောက်သတင်းတွေကတော့ယူကရိန်းကနေခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတီးခြားနိုင်ငံတွေအဖြစ်နဲ့အသိမှတ်ပြုကြောင်းရုရှားသမ္မတကလက်မှတ်ထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတင်းနာလေးညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီဟာပြည်သူတွေကိုတိုက်ခိုက်ဖြိုခွဲရမှာတုံးတဲ့ဂျက်တိုက်လေးရင်နဲ့တန်ဂျက်ကာကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံကနေလက်ခံရရှိနေတယ်လို့မြန်မာလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ရှမ်းနဲ့ကယားပြည်နယ်နယ်ဆက်မိုးပြဲမြို့နယ်လွယ်ရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်
ဒီမနေ့လည်းအာဒီဆက်မှုတွေရှိပါတယ်အခုလေးတင်လည်းရှိပါတယ်ဒီနေ့ကြီးတဲ့ရှိတယ်တော့ဒီနေ့ညည်းတွေလည်းရှိတာပေါ့နော်အဲတော့အိမ်ကြီးလောင်လာလည်းတွေ့ရတယ်
ဒီမိုးပြဲကသတင်းနဲ့အတူကချင်ဘက်ကစီးရဲသတင်းနောက်ဒီကနေ့ကြာရောက်တဲ့2 6လုံးနဲ့အထိမ့်မတ်နိုင်ငံတော်ဆန္ဒပြနေတဲ့အကြောင်းနဲ့အတူ ICJ မှာခုခံခြေပနေတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်နဲ့ VOA ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့အလိမ္မာတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ယူကရိန်းကခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတိကျနိုင်ငံအဖြစ်အသိမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ထိုးပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ Donetsk နဲ့ Luhansk ပြည်နယ်တွေကတိကျနိုင်ငံတွေအဖြစ်ခွဲထွက်သားကိုခုလိုရုရှားကအသိမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောပါတယ
်။ It is an attack on Ukraine's statusas a UN member state.
ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်။နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်ပါတယ်။ကုလသမဂ္ဂဗရိညင်စာရန်ကိုဖိဆန်းတာဖြစ်ပါတယ်။ဒါတဲ့ပိုတာကတော့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်ဖို့အတွက်အကြောင်းတရားကိုရုရှားကဖန်တီးနေရမှာစင်ကြေအကြောင်းတရားဖြစ်တယ်ဆိုတာရှင်းပါတယ်လို့သံအမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကပြောသွားခဲ့တာပါ။ရုရှားသံအမတ်ကြီးဗာစီလီနီဗန်စီယာကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့နေတာဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောပါတယ်။ရုရှားသမ္မတပူတင်ကရုရှားတပ်တွေကိုငြိမ်းချမ်းရေးထိန်သိမ်းရေးတပ်တွေအဖြစ်ယူကရိန်းကနေခွဲထွက်လာတဲ့ပြည်내နယ်နယ်တွေကိုဆေးလွှတ်မှာဖြစ်ပါတယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ဒီကနေ့မနေ့အစောကြီးတိုင်းပြည်ကိုစကားပြောကြရမှာဘသူ့ကိုဘာမှကျွန်တော်တို့ပေးလိုက်မယ်မဟုတ်ဘူးလို့ပြောကြားသွားခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကရုရှားကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်ဝင်ရောက်ခဲ့ပြီးသူပိုင်ဖြစ်သတ်မှတ်ခဲ့တာပါ။ယူကရိန်းရဲ့ခွဲထွက်ပြည်နယ်နှစ်ခုကိုနိုင်ငံအဖြစ်ရုရှားကအသိအမှတ်ပြုလိုက်တဲ့အပေါ်မှာဥရောပနဲ့အာရှပစိဖိတ်နိုင်ငံတွေကရှုတ်ချလိုက်ကြပါတယ်။အမေရိကန်ဥရောပနဲ့ပြည်ထိုင်နိုင်ငံတို့ကရုရှားနိုင်ငံအပေါ်မှာပထမအတုပ်ပိတ်ဆို့အရေးယူမယ်လို့ကြေညာလိုက်ကြပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကရုရှားအပေါ်ပိတ်ဆို့အရေးယူရတဲ့ပတ်သက်ပြီးအင်္ဂါနေ့မှာအစည်းအဝေးကျင်းပခဲ့ကြပါတယ်။ထီးသွားလာခွင့်နဲ့လူပုဂ္ဂိုလ်တွေအပေါ်အရေးယူတာတဲ့မကတဲ့ပိတ်ဆို့အရေးယူမှုတက်ကိုဆွေးနွေးနေကြတယ်လို့ EU တာဝန်ရှိသူတို့ကပြောပါတယ်။အာရှပစိဖိတ်ဒေသကခေါင်းဆောင်တွေကလည်းယူကရိန်းရဲ့အချုပ်အခြာအာဏာကိုခိုင်ခိုင်မာမာထောက်ခံလိုက်ကြရုရှားကိုရှုတ်ချလိုက်ကြပါတယ်ပိတ်ဆို့အရေးယူရေးအပါအဝင်အရေးယူဆောင်ရွက်နိုင်တာတွေကိုနိုင်ငံတကာအသိုက်အဝန်းနဲ့ဆွေးနွေးမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောပါတယ်အခုအိဆာဟာဥရောပသားမကပဲကမ္ဘာတစ်လောကအပေါ်ကြီးမားတဲ့တည်ရောက်မှုရှိလိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဆိုလိုက်ပါတယ်တောင်ကိုရီးယားအပေါ်ကြားရောက်လာနိုင်တဲ့စီးပွားရေးအကျိုးဆက်တွေကိုလည်းပြင်ဆင်ထားဖို့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတကပြောထားပါတယ်။ဒါဟာရုရှားကတေချာတွက်ချက်ဆောင်ရွက်တာဖြစ်ပြီးယူကရိန်းကိုကျူးကျော်ဝင်ရောက်ဖို့ခြေစင်းခဲ့လိုက်တာဖြစ်တယ်လို့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးမ Nana Mahutaga Jovare. Bajao Chemma Tamma Chematabe Sukwabu Australia Wijijo Scott Morrisangado Russia Go Dowsu like Bare. Ukraine Bada B Russia ga Babe Lulu Anam Nangandriga Russia po Peso Ye Yule Belo Yongji Jao Russia Tamra Putting at Tanila Nega Pyola Pare. Neduga Shibago Chelara go Bibuma China Russia Tamra Putting at Piovare. Turuga Cherologu Ayulo Kajarawa Neduga Sing Nazin at the same bit said Ducha Kera Cheroluma Shibarelu Russia Tanangan Lungu Piore Suye Mengoma Piocha Kerawa Eri Mengoma American Peso Yeumane Russia Ye Lojo Changu Tuga Piogera Chibare Jalagaro Neduya Siye Chiga Sa Oniga Russia Ye Nesaku Yoshi Lagera Babelu Tamra Putinga Subare Uyoba Lojo Chate Pierre Chandri Dega Daha Chound Jump Chibade Lule Tuga Sutabare Russia got Lojo Soi Chetrigu Pioga Vive American and Neduga Mapi Chakeja Bulu Tamra Putinga Piovare Genoa Lojo Ego Gagwe met Sawe Chetrigu Sokha Bangwin Shidalu Mimi Lojo Ego Gagwe Penguin Shibare Genoa Loma Daba Velu Tuga Eddie Mingoma Piozogabare American and Nedo Mohammed Regado, Russia, Ukraine, Chuchobu, a Chang Shani Rada Chedelo, Georgia Valley. Anomaling and Rina, Asha Pacific Data, Dive Yriga, Russia Dadway, Ukraine, Quarter Pin and Nede, Way of Dorago, Shocha, Nija Jima, Pawinera Nanga, Alungu, Choki Tajabu, Yoning and Jai, Winitanaga, Inganima, Piola Valley. Ukraine Piatanaga, Minks to the board to Yijako, Tidi Yoyo, Kaute, Pawu, Nikwe Kerade. ဆက်ဆက်နေတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝန်ဝန်မင်းကပြောကြပါတယ်တရုတ်နိုင်ငံဟာအားလုံးနဲ့ဆက်ဆံလှုပ်လှုပ်သွားမှာဖြစ်ပြီးကွဲပြားခြားနားတာတွေကိုဆွေးနွေးညှိနှိုင်းကြကြဖို့သူကပြောသွားပါတယ်ယူကရိန်းမြို့တော်ကီဖ်မှာရှိတဲ့တရုတ်တန်ရုံးကိုဆက်လက်အလုပ်တွေကိုအပြေးအဝါလှုပ်ဆောင်မလားလို့မေးတဲ့အခါမှာတော့တရုတ်တန်တမာအဖွဲ့တွေဟာယူကရိန်းမှာရှိနေတဲ ဖြေကြားသွားခဲ့ပါတယ
်ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19ကီလိုဟတ်5953ညဘိုင်းတိုမီတာ25ကီလိုဟတ်11603ညဘိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190ကီလိုဟတ်1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်ကနေထိတ်တန်းရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကအလေးမှာပါ။တိုက်ပွဲတွေဖြစ်လာနိုင်တဲ့ဆိုပြီးယူကရိန်းနိုင်ငံအရှိချမ်းဒိုနက်စက်မျိုးကအမျိုးသမီးနဲ့ကလေးတွေကိုရုရှားနိုင်ငံတောင်ပိုင်းကိုတိမ်းရှောင်ဖို့ရုရှားလူလာတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်ဒန်နစ်ဖူရှ်အိုင်လန်ကအမိန့်ပေးခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေတိုက်ခတ်လာနိုင်ခြင်းရှိတယ်ဆိုပြီးဒေသရင်းလူဦးရေ9သိန်းခန့်ကိုဘေးလွတ်ရာရွှေ့ပြောင်းပေးမယ့်အစီအစဉ်ခွဲထွက်ရေးအာဏာပိုင်တွေတောက်ကြနေကကြေညာခဲ့တာပါ။ယူကရိန်းဘက်ကတီးဆွဆွဲချက်ကိုညှင်းဆိုးခဲ့ပါတယ်။ခွဲထွက်ရေးကောင်ဆောင် Dennis Push Island ဟာစစ်မှုထမ်းမှုလက်နက်ကင်ဆောင်နိုင်တဲ့အမျိုးသားတွေစစ်ကော်မရှင်ရုံးစီလာရောက်ဖို့လည်းညွှန်ကြားချက်ထုတ်ထားပါတယ်။ယူကရိန်းနိုင်ငံရဲ့တောင်မြောက်အရှေ့နေရာတွေမှာရုရှားတပ်ဖွဲ့တွေတိုးမြင့်လာတဲ့နောက်ယူကရိန်းအရှေ့ပိုင်းမှာယူကရိန်းတပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးအဖွဲ့တွေတိုက်ပွဲပြန်လည်ဖြစ်ပွားနေတာပါ။ယူကရိန်းရဲ့ဆက်အနီးမှာရုရှားတပ်ဖွဲ့ဝင်တသိန်းခွဲနဲ့အထက်ရှိတယ်လို့အနောက်နိုင်ငံတွေကခန့်မှန်းထားပါတယ်ရှင်။အာနာသိစစ်ကောင်စီဟာမြန်မာအရဲသားပြည်သူတွေကိုတိုက်ခိုက်ပြိုခွင်းရမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်တက်ကားကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဆရာနာသိမိကလေးကစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်မှုတွေတက်သေးအထောက်အထားရှိနေပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဇက်တိုက်လေရင်တွေတန်တက်ကကားတွေတော်တော်များများစစ်ကောင်စီကိုကူပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီလိုပဲဆာဗီးယားနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုမြန်မာစစ်အစိုးရစီတင်ပို့ဖို့ခွင့်ပြုထားတယ်လို့သူကဆိုပါတယ်။ဒီလိုလက်နက်ထောက်ပံ့မှုတွေရပ်ဆိုင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကတောင်းဆိုခဲ့ပါတယ်။အရက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့မှုမပေးတင်ဘူးလို့သူကအလေးအနက်ပြောကြားခဲ့ပါတယ်။ စစ်တပ်ရဲ့ရေနံနဲ့တဘာဝတံငွေနိုင်ငံသားငွေလဲလှယ်မှုတွေဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းထားသလိုစစ်ကောင်စီကတစ်နဲ့ရှားပါတွန်းထွက်ပစ္စည်းလိုတရံဇာတာတွေဝယ်ယူတာတွေမလုပ်ဖို့ပြည်내နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်အန်ဒရူးတားမြစ်တောင်းဆိုထားပါတယ်ရှင်ပေါ်စနီးယားနိုင်ငံကိုငွေကြေးအကူအညီကန့်သတ်ပြီးအရေးယူတန်းခတ်မှုတွေလုပ်သွားမယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဖရယ်ကပြောလိုက်ပါတယ်။လူငယ်တဲ့25နှစ်ကျော်ကကြားဝင်စစ်ဆေးထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ပြတ်ပြဲသွားတာကြောင့်လူမျိုးရေးအကွဲအကွဲအပြားပြားရှိနေတဲ့ဘောလကန်ဒေသပြိုကွဲနိုင်ခြင်းကိုတားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်။ပေါ်စနီးယားဆပ်စစ်ကောင်းဆောင်မလော်ရက်ဒေါက်တစ်ကိုအမေရိကန်ကပိတ်ဆို့အရေးယူမှုအသစ်ပြီးရတဲ့လကကြေညာခဲ့ပါတယ်။ဆပ်လူမျိုးတွေရှိနေတဲ့ပေါ်စနီးယားနိုင်ငံကိုခွဲထွက်ပြီးအိမ်ကြီးချင်းဆော်ဗီးယားနိုင်ငံနဲ့ပူးပေါင်းမယ်လို့သူကဆိုဩနေတာပါ။အမေရိကန်ပြည်ထောင်စုကကမကထာလုပ်နေတဲ့ဒေတန်ငင်းချမ်းရေးသဘောတူညီချက်ကိုထိခိုက်စေမယ်။ဒေတာရင်းမတည်ငြိမ်မှုတွေဖြစ်အောင်ဒေါက်တစ်ကချင်းချောက်လှုံ့ဆော်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပါတယ်။EU နိုင်ငံအများစုကဒေါက်တစ်ကိုပိတ်ဆို့အရေးယူမှုတွေလုပ်လို့ပေမဲ့ဟင်ဂရီ၊ခရိုအေးရှားနဲ့ဆလိုဗေးနီးယားနိုင်ငံတို့ကတည်တည်တသာစန့်ကျင်နေကြပါတယ်။ဘော့စနီးယားနိုင်ငံရဲ့ရွေးကောက်ပွဲမတိုင်ခင်ဒီနှစ်နောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်း EU ကတောင်းဆိုထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းအရှေ့ပိုင်းဒေသတွေစီရုရှားတပ်တွေစစ်လွတ်ခဲ့ပြီးနောက်အာရှနိုင်ငံတွေကအစုရှယ်ယာတွေတည်တည်တသာကျဆင်းသွားပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့ဟောင်ကောင်မှာရှိတဲ့ဟန်ဆန်အစုရှယ်ယာက 3.2 ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ဒိုဂျိုရဲ့ Nikkei 225အညွှန်းကိန်းကတော့ 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ငွေကြေးရောင်းဝယ်မှုမှာတော့အမေရိကန်ဒေါ်လာကိုဂျပန်ငွေ 114.84 ယန်းကနေ 114.62 ယန်းထိကျဆင်းပြီးယူရိုဒေါ်လာကတော့ 2.1312 ဒေါ်လာကနေ 2.13 ထိကျဆင်းသွားပါတယ်။ဒီကတော့အမေရိကန်ရေနံစိမ်းတဲ့အတူ 2.8 ရာခိုင်နှုန်းတက်လာပြီးတော့မနေ့တနင်္လာနေ့သမ္မတများနေ့မှာတော့အမေရိကန်ဈေးကွက်တွေပိတ်ခဲ့ပါတယ်။ယူကရိန်းအရေးနဲ့ဆက်ဆက်ပြီးရှယ်ယာရှင်တွေဟာအစုရှယ်ယာတွေရဲ့အပြောင်းလဲတွေကိုစောင့်မျှော်နေကြမှာပဲ။ဥရောပကရှယ်ယာတွေတနင်္လာနေ့မှာကျဆင်းသွားပါတယ
်။ထိုင်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အလိမ္မာတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဖေဖော်ဝါရီလ22ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်မိုးပြဲနဲ့ဖဲခုံတဝိုက်တိုက်ပွဲတွေပြင်းထန်နေတဲ့သတင်းနဲ့စပါမယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်လွဲရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲပြင်းထန်ပါတယ်။တိုက်ပွဲအတွင်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေပါလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲနယ်ထဲမှာတိုက်ပွဲပြင်းထန်နေတာဒီကနေ့ဆိုရင်9ရက်သက်တိုက်ရှိနေပါပြီ။လေရင်နဲ့ပစ်ခတ်တာကြောင့်အိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့ဒေသခံပြည်သူတွေဟာနေထိုင်စားသောက်ရေးအခက်အခဲအတော်ဖြစ်နေပါတယ်။ရှမ်းပြည်နယ်တဲကတောင်ကြီးခရိုင်ဖဲခုံမြို့နယ်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တဲကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားလွန်ခဲ့တဲ့9ရက်နေ့ကတည်းကနေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်နေတဲ့မိုးပြဲမြို့နယ်မှာဖက်ပြိုင်လ22ရက်ဒီကနေ့မနက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။မိုးပြဲမြို့နယ်လွှဲရင်မင်္ဂလာကျေးရွာတဝိုက်မှာမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်ဆက်တိုက်ပစ်ခတ်နေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်
။မနေ့ညမိုးချုပ်ချိန်လဲကြားတယ်နောက်ဒီမနေ့လဲအာစစ်ဆေးမှုတွေရှိပါတယ်အခုလေးပြင်လဲပြီပါတယ်ဒီနေ့ကြီးတဲ့ပြီတယ်နောက်ဒီနေ့ညေတွေလည်းပြီတာပေါ့နော်အဲနောက်အိမ်ကြီးလောင်တာလဲတွေ့ရတယ်ဒီကိုတွေရှိတယ်ပြီတာပေါ့ဒီမျိုးတောင်ဖြဲအဲ့ဒီဒီလေရင်းမင်္ဂလာဒီရွာတွေရှိတယ်တစ်ဖက်တစ်ကျော်တွေပေါ့နော်နောက်ပြီးတော့ဒီစစ်ဆေးမှုအပြီးတစ်ချက်နားတာပေါ့အခုနားတာဒါအိမ်ကြီးလောင်တာတွေတွေ့ရတာပေါ့နော်နောက်ဆိုင်ရစစ်ကောင်စီတွေကရက်တိုင်းလိုလိုသူတို့လေတောင်းတိုက်ခိုက်မှုတွေတော်တော်လေးပြလို့လာကြတာပေါ့နော်မနေ့ညလည်းတိုက်ပွဲဖြစ်တယ်ဒီမနေ့ညဖြစ်တာလည်းသူတို့ဒီတောင်းလိုင်းတွေတောင်းတာပေါ့နော်ခါတိုင်းနေ့လည်းသူတို့တောင်းလာရင်လည်းလူတောင်းပါတယ်သူကဒီကိုပြပါပြလို့လာတဲ့အချက်ပေါ့
တနင်္လာနေ့ညတုန်းကလည်းဝါရီစူးဖလိုင်းကျေးရွာဝီတဲကူကျေးရွာတွေဖက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တပ်ကစစ်လေရင်တွေနဲ့ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အခုရက်ပိုင်းမိုးပြဲတိုက်ပွဲတွေအတွင်းစစ်တပ်ကတင့်ကားတွေအပါအဝင်အင်အားအမြောက်များနဲ့တိုက်ခိုက်တဲ့အပြင်လေကြောင်းကပါတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတဲ့ Wari Suplan Chiwama, Nizin, Ne Milanera Miabeme, Mimine Mulu, Leda Kanuga Piovare. ဝင်လို့မရဘူးကွနော်ဒါပေမဲ့တော်တော်များများလောင်မယ်လို့ရှင်တော်ကျန်ကွနော်အမှားအင်ရှင်ကနေရာကျန်ကွနော်ကျွေးကျွေးလောင်မယ်လို့ပြောဆက်မှာဒီလိုရတယ်ကွနော်ဒီဆောင်ရာတော့ရင်းဆိုင်လို့လောင်တော့ဆက်ပြိုင်လာဆက်ချောင်းရနေကလည်းမိုးပြင်းနေမှာတိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့အထိခုနှစ်ဆက်တိုက်နေ့စဉ်ဖြစ်ပွားနေတာပါတရက်ထက်တရက်တိုက်ပွဲနေရာတွေကျဲလာပြီးတော့စစ်ဘေးဒုက္ခတွေအတွက်ခူလုံပို ไอ้สุสาวุนีวีดีกันเนี่ยผู้แค่เล่นเนี่ยบ่ไต้หวันเรื่องจังโมเบียนมิวเนี่ยมาท่าวันนี้ชีเรติดาขันเลยปีโลยาเจียร์เนี่ยโตต่างเลยได้ทวีติ้งช่องในจราบีโร่สิบปีตัวขาดเลยสิ่งตัวขาดมิวจงเนียร์วะโมเบียนมิวเนี่ยเพิ่มมาไต้หวันเรื่องพินิดลูกเพคงมิวรวยบาดาพยาดองเนี่ยกงส่งพยาดองลงมาที่กันเนี่ยมันเป็นไงไต้หวันเรื่องจริงพิบวากี่บาร์เลย
สิ่งที่ตัดด้วยตัดส่วนเนี่ยอยู่ท่าเรือสแกนด์วิโก้เดี๋ยวถ้าขันปิดดูการก่อเหตุผู้ป้องตัดด้วยเนี่ยวิญญาณใต้แค่แค่บีอาจจะอันนั้นจะเข้ามือเพื่อป้องกันได้ลูกเพคงปิดดูการก่อเหตุตัดวิ่งสุดดูการวิโอเอโก้เจ้าบ้านเลยเยอะกว่าพยายามตั้งตัวมาดีกว่าแต่มางานเสร็จงานแล้วเอาแขนก็ล้อแตกก็ฮาลายคงงานเลยเดียวไอ้หมาไทยนี่เองเอารถมาเดี๋ยวเราชิมกันเลย
ไอ้หมาบุญนี่เราเนี่ยชอบมาอยู่ชิมมาจนรู้ว่าพี่รู้สักแค่ไหนมาอันนี้ง่ายวันเดียวสักแค่ไหนที่เขียนว่าทุกคนวันเดียวไอ้หมาใจเย็นอันนี้ก็พิจารณาเลยที่เขาพิจารณาเราจนรู้อันนี้ก็ที่อะไรเอาเนี่ยเราเอ้ยง่าอู้เท่าเราไม่เอาชีวิตตั้งแต่ยังยังอะไรดีเลยอันนี้ก็ยังชีวิตที่ใครจะสมมุติว่าวิโอเอกาติชาอดีตมาจูนัยเมาที่แต่แค่เมื่อเรื่องสุดสัปดาห์แต่เนี่ยจีสันจะโชว์เสียงพิเศษเรื่องเงี้ยต้องเสียมีแค่ไหนลูกเยอะว่ ာတော့မရှိသေးပါဘူး
။ရှမ်းပြည်နယ်ဘက်ကအခြေအနေနားလောင်ပြောပြပေးခဲ့တာဖြစ်ပါလေရှင်။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားဒီကနေ့နှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဆွမ်ပီယန်ရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလည်းလေချောင်းရံကိုစိုးရင်ပြီးတော့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခတွေပြည်သူတွေဟာတောတောင်လျှို့မြောင်နေတဲ့ပုဂိုလ်ထပ်မံပြီးတော့ထွက်ပြေးနေကြရပါတယ်။ပူတာဟိုဘက်ကတိုက်ပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်
။မြကြီးနားပူတာဟိုကားလမ်းမကြီးပေါ်ကပူတာဟိုမြို့နယ်မဝေးတဲ့လုံရှာရန်ကြီးရွာနဲ့ဆွန်ပီယန်ကြီးရွာနီးရှန်ကက်ဘွန်တပ်စခန်းနေရာတွေမှာဒီနေ့ဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါ။ဆွန်ပီယန်ရွာနီးတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်တိုင်းသားလက်နက်ကိုင် KIA ရဲ့ပြည်ထရေးတောင်ငံဗိုလ်မှူးညော်ဘူးက VOA ကိုပြောပါတယ
်ဘယ်နဲ့ပေါ့နော်ဟိုကလူချာရာနဲ့တန်းကြရွာအဲ့ဒီကြားထဲမှာလည်းပြည်သူရင်ထိုင်တိုက်ပွဲအခါဖြစ်တယ်ဆိုတာသိပို့လာတာရှိပါတယ်နောက်နေ့နေ့သက်တနာရီဒီဝန်ကျင်နောက်ချက်မှာပါဟိုရှင်ကပ်ပုံမလဲလေကျောင်းကနဲ့လာမတိုက်ခရဲပုံကျဲတယ်ဆိုရဲချပါတယ်ကျွန်တော်သုံးသပ်ရတာတော့တချိန်ပဲဖြစ်ပါတယ်ဒါပေမဲ့ချက်ကအချက်လင်ကတော့အမဇီးတို့ကြားရပါတယ
်ဒီကိမှုအခြေအနေကိုလောလောဆယ်မသိရသေးဘူးလို့ဗမုညနော်ဘူးကပြောပါတယ်စစ်တပ်ကလေကျောင်းကတိုက်ခိုက်ခဲ့တဲ့ဆွန်ပီယန်ကျေးရွာနီးရှန်ကပ်ပုံစခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရဖြစ်ပါတယ်တပ်ပွဲဟာမနေ့9နိုင်ဝင်ကျင်လောက်ကစပြီးတော့တနိုင်နီးပါးလောက်ကြာခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ကလေးကလုံရှာရန်ရွာနီးမှာတပ်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်ဒီနေ့တပ်ပွဲဖြစ်ပွားချိန်မှာပုံပြီးတော့ဘေးကင်းနိုင်မဲ့တောတောင်ရှုံမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့အကြောင်းဒေသခံမျိုးသမီးတူကခုလိုပြောပါတယ
်ဒီမနေ့9နိုင်လောက်ပါဟုတ်တယ်ဗျာတနင်္လာလောက်ရှိရခဏလေးတည်းဟွာလေးလုံရှာရန်နဲ့ဟိုတမိုင်းကျော်ကျော်လောက်ဝေးတယ်ရွာကနေပေါ့ဒါပေမဲ့အမှန်လေးရွာတော့ရှိပြီအခုကတော့မှတောင်တဲ့နေရအဲ့ဒီရင်တွေဟွာပုံးတွေအဲ့လိုမျိုးကြောက်လို့နေဟိုတောက်ရွာမှာအဲ့လိုရွာဖက်မှအဲ့လိုဟောလက်လက်ကြီးကြီးပြည့်နေတယ်နော်ခွာတောင်ကြီးတောင်ကြတဲ့နေ
အခုလိုမျိုးပူတာအုံမြို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မလို့ KIA ကမြကြီးနားပူတာအုံလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအုံမြို့နယ်တွင်းကစစ်ကောင်စီတပ်စခန်း300ကိုတိုက်ခိုက်ခဲ့ပါတယ်တုံးရနေမှာတော့ဆွန်ပီယန်ကြီးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရန်နဲ့ဆွန်ပီယန်ကြီးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြှင့်နေတာကြောင့်ဒါမေ့ရပိုင်းတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ် ဒီသတင်းနဲ့ပတ်သက်ပြီးမြင်းမြနိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကချင်ပြည်နယ်ဘက်ကအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံအပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ဘလို့ခုခံခြေပခဲ့တယ်လဲဆိုတဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအပေါ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲခွင့်မရှိဘူးလို့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတနင်္လာနေ့ကထပ်ကန့်ကွက်ခဲ့ပါတယ်အရင်2019ခုနှစ်တုန်းက ICJ ခုံရုံးခြေပချက်မှာလဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကအလားတူခြေပခဲ့ဘူးတာကြောင့်ဒီတစ်ခေါက်ခြေပချက်မှာဘလို့ထူးခြားမှုရှိနေပြီးဘလို့ဆုံးဖြတ်လာနိုင်ပါသလဲစစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဥပဒေကြောင့်အရ ICJ ကဒီမှုကိုစည်းရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်။ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ်။အချင်းချင်းအပြင်ဆိုရင်တော့ဂမ်ဘီယာကဒီမှုကိုသူသဘောနဲ့သူဆွဲချက်တင်တာမဟုတ်ဘဲနဲ့ ONC ကိုစား ONC ရဲ့ခိုင်းစေမှု ONC ရဲ့ထောက်ပံ့မှုတွေနဲ့ဆွဲတင်နေတာဖြစ်ပါတယ်။ ONC ကိုယ်တိုင်ကနိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးတော့မှ Genocide Convention စာချုပ်ဝင်နိုင်ငံတစ်ခုမဟုတ်တဲ့အတွက်တရားစွဲပိုင်ခွင့်မရှိဘူး။ဂမ်ဘီယာဟာမြန်မာနိုင်ငံနဲ့အလန်းကွာဝေးပြီးဘာမှမပတ်သက်တဲ့အပြင်ဒီကိစ္စမှာထိခိုက်နေတာသူလည်းမဟုတ်တဲ့အတွက်တရားရုံးကိုဆွဲဆိုတင်ပို့နိုင်တဲ့အနေအထား standing လည်းမရှိဘူး။မြန်မာနိုင်ငံက genocide convention မှာပါဝင်မှုလက်မှတ်ထိုးတော့က article 8ကိုချင်းချက်ပြုချန်လက်ထားခဲ့တဲ့အတွက်အမှုနဲ့မသက်ဆိုင်တဲ့တတိယနိုင်ငံတစ်ခုကမြန်မာနိုင်ငံရဲ့ပိုင်နဲ့နေနေတဲ့ကိစ္စတစ်ခုကိုအများကျိုးလို့ငါဆိုပြီးတော့မှတရားစွဲဆိုတင်ပို့နိုင်မှုမရှိဘူး။ဂမ်ဘီယာနဲ့မြန်မာကြားမှာလည်းပဲအမှုဖြစ်ဆွဲတင်ရောက်တဲ့ဥပဒေကြောင်းဆိုင်ရာအငင်းပွားမှု legal dispute လည်းဘာမှမရှိခဲ့ဘူးဆိုတော့အချက်တွေဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီ ICJ မှာပြီးခဲ့တဲ့တစ်ခေါက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးခြေပါခဲ့တဲ့လမ်းကြောင်းနဲ့အခုဥကုကုလိုင်းတို့အထူးကခြေပါခဲ့တာကထူးထူးခြားခြားကွဲလွဲချက်တွေရှိခဲ့လား
ဘယ်လိုကွဲလွဲသလဲဆိုတော့ပြီးခဲ့တဲ့အစိုးရကမြန်မာနိုင်ငံပေါ်မှာကြာပြတ်ဆောင်ရွက်ရမယ့်လုပ်ငန်းတွေ professional measures တွေမချမှတ်တင်ကြောင်းဥတည်လျှောက်လဲခဲ့တာဖြစ်ပြီးတော့အဲဒီလျှောက်လဲချက်ကတော့အရေးနဲ့ငယ်ပါတယ်ဒါပေမဲ့ဒီဘက်ကမှနိုင်ငံအစိုးရချင်းဆက်ခံမှုဆိုင်ရာနိုင်ငံတကာဥပဒေ law of the state succession နဲ့ဒီအမှုကိုလည်းပဲကောင်းမွေဆိုးမွေဆက်ခံရတဲ့အခါမှာဥပဒေကြောင့်အရာဒီအမှုကိုနိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်နဲ့အမှုလက်ခံနိုင်မှုမရှိဘူးဆိုတော့ကဏ္ဍဥက္ကဋ္ဌချက်တင်သွင်းမှုလမ်းကြောင်းကနေပြီးတော့မှထပ်ပြီးတော့မှခုခံကာကွယ်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီနိုင်ငံတကာဥပဒေပညာရှင်ကြီးပေါ့နော်ဝီလန်ရှာဘတ်ဒီတစ်ခါနှုတ်ထွက်သွားတာကအခုဥက္ကဋ္ဌလိုက်တော့ defense team ဒီခုခံချေပါတဲ့ဖွဲ့မှာဘလို့တည့်ရောက်မှုတွေရှိလာနိုင်မလဲ။နောက်ဒီနောက်ထပ်ငားရန်ထားတဲ့ဥပဒေပညာရှင်အကြောင်းလေးပါလည်းနည်းထည့်ပြောပေးပါလား
။ဟုတ် professor Shivas နှုတ်ထွက်သွားပြီမဲ့လည်းပဲကျန်တဲ့နိုင်ငံတကာရှေ့နေတွေနဲ့နောက်ထပ်ရှေ့နေတွေထပ်မံဖြည့်တင်းပြီးတော့မှလုပ်ကင်နေပါတယ်။အခုငားရန်ထားတဲ့ရှေ့နေတွေကလည်းပဲနိုင်ငံတကာဥပဒေပါရဂူပွဲရတွေဖြစ်ပြီးတော့မှအမှုလိုက်တဲ့အတွေ့အကြုံရေးချက်ယုံနာမကနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့မှတက်တူတွေမှာသင်ကြားပို့ချနေတဲ့ပမောက္ခတွေစာအုပ်တွေရေးသားထုတ်ဝေနေတဲ့ပညာရှင်တွေဖြစ်တဲ့အတွက်ကြောင့်မလို့အားကိုးအားထားပြုနိုင်တဲ့ကျင့်ကြံမှုတွေဖြစ်ပါတယ
်။ဟုတ်ကဲ့ဦးကိုလိုင်းနောက်တစ်ခုကမြမအကြီးနဲ့အခုဒီ Ranger ရခိုင်မစင်တွေပေါ် Genocide ပေါ့နော်ဒီမျိုးတို့တက်ဖြတ်မှုဆွဆွဲချက်အတွက် ICJ မှာအခုရင်ဆိုင်နေတာမှာဘလို့ရတဲ့မျိုးကိုမျှော်လင့်ပြီးတော့စူးစမ်းနေရလဲ။
ကျွန်တော်ဘက်ကတော့အကောင်းဆုံးကိုမျှော်လင့်ထားတာပါပဲ။မျှော်လင့်တယ်လို့အကောင်းဆုံးဖြစ်မလာရင်လည်းပဲဘာပဲဖြစ်ဖြစ်ဖြစ်လာသမျှစင်ခေါ်မှုတွေကိုနိုင်ငံနဲ့ပြည်သူအကျိုးအတွက်အကောင်းဆုံးရင်ဆိုင်သွားနိုင်ဖို့ပဲကြိုးစားသွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ဦးကိုလိုင်းအဲ့ဒီတော့ခုံရုံးဘက်ကရောဘလို့ဆုံးဖြတ်လာနိုင်ခြင်းရှိတယ်လို့သုံးသပ်ထားတယ်။
တရားရုံးနေနဲ့ဒီကနဦးကန့်ကွက်ချက်ကိုလက်ခံနေဆိုရင်တော့အမှုဖြစ်ဆက်သွားစရာမလိုဘူးပေါ့။အဲကျွန်တော်တို့ရဲ့ကန့်ကွက်ချက်ကိုလက်မခံဘူးဆိုရင်တော့တရားရုံးကအမှုကိုစီရင်မှိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဦးကိုလိုင်းဒီနောက်ဆုံးခုံရုံးဘက်ကနေဆုံးဖြတ်လာမဲ့အပေါ်မှာရောလိုက်နာဖို့အနေချဘယ်လိုရှိလဲ
ကျွန်တော်မြန်မာနိုင်ငံနေနဲ့ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ချုပ်ချအနာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဒီဥရေကြောင်းရလည်းပဲဒီတရားဥရေမျက်နှာစာနေပြီးတော့မှအစွမ်းကုန်ကာကွယ်တွန်းလှန်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီ Ranger ရခိုင်မစင်တွေပေါ့ဖိနှိပ်တစ်ချက်ကျူးလွန်မှုတွေလုံးဝမရှိခဲ့ပါဘူးလို့ယတိပြန်ညင်းမယ်ဆိုရင်အခုနိုင်ငံတကာကစုဆောင်းတင်ပြထားတဲ့ချက်တွေကိုကျော်လွန်ခြေပနိုင်မယ်လို့ဥပမာလေးယူဆထားပါလား
အဲဒီပြောရမယ်ဆိုလို့ရှင်တော့တော်တော်လေးလည်းများပါတယ်ဒါပေမဲ့လည်းပြောမတတ်လို့ရှင်လဲ content of code နဲ့သွားပြီးညှိနိုင်တဲ့တော့ကြောင့်မလို့ဒီချက်ကိုတော့မဖြေပြရစင်တယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဥက္ကလိုက်ခင်ဗျာ
ဒီကနေ့မှာစစ်အာဏာရှင်ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ 22年那啦，那趟那是那去年拍的，这个尼玛，是俺那先生今年二年呢，偏来苏阳二桥龙，自家的被手臂三拿表外的，员工庙八位庙的车马楼开家巴的，龙中也顶家他那家，这车尼亚的马罗表家的被崩山的三拿表开家巴的，而且那个苏西他的员工啊被捕的，这里马苏面目表表白吧先。
ဒီနေ့ကြက်ကြိမ်မှာနှစ်ချောင်းလုံးစုံတဲ့ထူးခြားတဲ့နေ့မှာပြန်လဲဆူယုံနှစ်ချောင်းလုံးဆိုပြီးတော့ဆရာနာတိတ်မှုစမ်းကျင်သူတို့ချို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နှစ်ချောင်းလုံးစီကားတပိတ်မှာအုတ်ထုတ်ဆောင်တာခမောက်ဆောင်တာမျက်နှာမှာတနခပကွဲကြားလိမ့်နာနဲ့လက်ထဲမှာပန်းတွေကန်ပြီးဒီလှူရှားမှုမှာလူမှုပါဝင်လာဖို့အတွက်လူမှုကွန်ရက်တွေပေါ်မှာစော်အုပ်မှုတွေရှိခဲ
ဒီလိုကလည်းပါဝင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တယောက်ကပြောပြပါရတယ်။
ကျွန်တော်တို့သတိရထားရတာပေါ့ဗျ။ဘာကြောင့်လဲဆိုတော့သူတို့ဘက်ကဟိုဒီမှာပုံမှန်ထက်ကိုပကအရန်များတယ်။ရောက်ဝတ်တွေအရန်များတယ်။ပြီးကျွန်တော်တို့ခေါ်လာတဲ့ခေါ်ပုံစံတိုင်းမှာထားပါတော့ဟိုပုတ်ထုတ်တွေရှောင်းနေသူတို့ရေသာလိုက်ပြီးတော့ဟိုရောရောင်ပြီးပါဝင်လာတာမျိုးရှိတယ်။ဒါပေမဲ့လေဟိုလူလူရဲ့ရင်ထဲမှာတော်လန်ကြီးစိတ်ကရှိပြီးသားဆိုကျွန်တော်ထင်တဲ့အတိုင်းပါပဲ။ကျွန်တော်တပိတ်ကြီးထွက်လာပြီးမှလက်ခုပ်တီးချိုဆိုကြရဲတချို့ပြေးလာကြရဲပေါ့နော်သူဘတ်ကားမတိုင်းမှာစောင့်နေလူတွေလည်းပြေးလာပြီးတော့လာပြီးတော့ဝင်းရံကြရဲဒါနောက်တော့ကားကြီးကဆက်သူကသူတို့အလိုလျောက်ဟိုလာဖြူခွင်းတော့မှတန်လန့်ပိတ်ပြီးအနေတိုင်းမျိုးတွေမှာဆိုသူတို့ပါဝင်ပြီးသားတာပေါ့ဗျာ။အဲအဲ့လိုမျိုးတွေဒါကျွန်တော်တွေ့ရတဲ့ကျွန်တော်ချက်ကောင်စီဘက်ကိုကျွန်တော်ကဒီတစ်ခါလဲကျွန်တော်အရှိုက်တဲ့ကိုအထူးကြီးကြီးနဲ့လုံနိုင်ရဲ့လို့ကျွန်တော်ကပြောချင်ပါဗျာ
။စီကားတပိတ်လုတ်ဖို့ဆန္ဒပြသူတွေဆော်ဩထားတဲ့မန္တလေးမြို့မှာလဲဒီနေ့စစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြှင့်ထားသလိုလမ်းတွေတစ်လျှောက်အရဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလှည့်လည်နေတယ်လို့မန္တလေးမြို့ကတယောက်ကပြောပြပါဗျာ
။အဆက်ဆက်ရောရင်းကြီးချက်တယ်ဗျ။ဟိုယူနီဖောင်းတွေနဲ့ရောအရဝတ်တွေနဲ့ပေါ်လို့ရေးခိုင်းနေဟိုရှက်ပြီးတော့စစ်တယ်ပေါ့နော်စစ်ခိုင်းနေတယ်ရက်ပြီးတော့စစ်တယ်ပေါ့။
မနေ့အစောပိုင်းမှာမန္တလေးတန်ခါတမကဆရာတော်တွေကတွန်းလှန်ချမဲ့ဆွန်ခံကြွတပိတ်ဆိုပြီးတော့နှစ်၆လုံးကြီးအထိန်အမှတ်ဆွန်ခံရင်းနဲ့ဆရာနာရှင်စံကျင်ရေးစံတာပြခဲ့ကြပါတယ်။မုံရမြို့မှာတော့ဒီကနေ့မနေ့အာယုံတက်ချိန်၃နာရီလောက်ခန့်ကစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးတော့စံတာပြအဖွဲ့တွေထွက်အလာကိုကင်းမုံဝတ်စောင့်နေတာမျိုးတွေရှိခဲ့တယ်လို့မုံရမြို့လူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီကခေါင်းဆောင်တယောက်ဖြစ်တဲ့ကိုအားကူးကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းမှာမုံရပင်မတပိတ်နဲ့အတူမုံရမြို့နယ်အခြေခံကျောင်းသားများတမကမုံရလူငယ်များအစီအယုံနဲ့ရက်ွက်တွေပြည်သူတွေပူပေါင်းပြီးတော့ကြောက်ကလန်း၊တာစီလန်း၊ဗန်ဒူလာလန်း၊ပေစစ်ဆယ်လန်းနဲ့ပုဒ္ဒထောင်လန်းတို့မှဆရာနာရှင်စန့်ကျင်ရေးစာရွက်တွေဖြန့်ကျဲတာ၊ပန်းတွေကျဲတာတွေပြုလုပ်ခဲ့ကြပါတယ်။မနေ့9နာရီလောက်ကလှုပ်ခဲ့တဲ့ပုဒ္ဒထောင်လန်းလှုပ်ရှားမှုမှာတော့စစ်ကောင်စီတပ်တွေကတပိတ်အဖွဲ့ဝင်တချို့ကိုကားနဲ့တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးဖို့လုပ်ခဲ့ပေမဲ့အဖမ်းခံခဲ့ရတာမရှိဘူးလို့ကိုအားကူကပြောပါတယ်
။သူရှိတဲ့လမ်းပေါ်မှာကျဲခဲ့တယ်။အဲ့ဒါကျဲတဲ့အချိန်မှာနောက်ကနေအရဝတ်အိမ်ကြီးကနဲ့လိုက်ပြီးတော့တိုက်တယ်။သူတို့ကားနဲ့တိုက်တယ်ပြီးရင်ကားရဲနဲ့လူတယောက်ကလှမ်းဆက်ပြီးတော့ဒီလိုတိုက်ခေါ်သွားတယ်။အဲ့ဒီအချိန်မှာကန်ကောင်းနေတော့သူတို့ကားကဆက်ချုံရင်းသွားတာဒိမ့်ပေါက်သွားတာမသိဘူး။ကားကြောက်ဆက်ထုတ်ကြပါ။အဲ့ဘေးကလမ်းချောက်ထဲပဲနော်။တယောက်ကမိစိုက်ရရက်ွက်ထဲဝင်ပြေးလိုက်တယ်။အဲ့ဒီနောက်ကကျန်နေတဲ့တယောက်ကကိုယ်ဝဲဆောင်နဲ့အမျိုးသမီးကအကူအလောင်းနဲ့အမျိုးသမီးကဒီလမ်းမှာလမ်းကျုံနဲ့ဆိုင်ကယ်ကိုသူ့ကိုဒင်းခေါ်ဖို့ကူညီတောင်းတယ်။ဒီသူတက်လိုက်တဲ့အချိန်မှာသူ့လက်ထက်ကနေ့စီပန်းနေမြင်ပြီးတော့မလိုက်ချင်းနဲ့လှုပ်ထုတ်တယ်ဆိုပြီးတော့အိုက်ကောင်မကြီးတွန်းချလိုက်တယ်။အဲ့အချိန်ရောအချိန်မြင်ရောနဲ့အိုက်ကောင်မကြီးကကိုဝင်ပြက်သွားတယ်။ကိုဝင်ပြက်တဲ့ဆိုတဲ့တင်းရတော့ကျွန်တော်ဒီနေ့လည်းပိုင်းတမန်လာကမှကုန်ဖန်းလို့ရပါပြီ
။မုံရွာစီကားတပိတ်ပါပါဝင်တယ်လို့ယူဆသူတချို့ဖမ်းဆီးခံရတာလည်းရှိခဲ့ပါတယ်
။ဒီနေ့ပွားကြီးတရအော်ဗီလမ်းမှာတရဖမ်းသွားတယ်။ဒုဗ္ဗရိတအဝါမှာတရဖမ်းသွားတယ်။ဒါမှမဟုတ်တနခါနေလို့ဆိုပြီးဖမ်းသွားတယ်။မနက်တော်ကြီးတိုင်းမှာအင်းရတစ်ထဲမှာတရားဆက်လက်ပြစ်ပြီးထမ်းပါတယ်။ပေါက်ဖြစ်ပါတယ်။ဘောကဒီအဆက်မပြတ်နေလေကျွန်တော်တို့သူရဲ့နောက်တရားပဲဗောနဲ့ရောက်အဆူဆူပေါက်။အင်းရတစ်ကလက်ဖေးတိုင်းထဲမှာအဲ9နာရီကျော်10နာရီလောက်ကရှယ်ရင်းနဲ့လက်ဖေးတိုင်းမှာတရားဆက်ဖမ်းပါတယ်။လူထဲမှာတော့များများဖမ်းပြီးဆိုင်တယ်
။ဒီကနေ့26လုံးအထိမတ်စီကားတပိတ်ကိုကလေးလောင်းလုံးတရက်မိထီလာဖားကတ်လက်ပရောင်းမိုးညင်းပခုတ်ကူကနီဘုဒ္ဓလေရေစကြိုဝက်လက်ဒီပရင်ခင်ဦးမတရားအရာတော့ရဲမပင်ဆလင်းကြီးရွှေဖို့စတဲ့ဒေတာတွေမှလည်းပြုလုပ်ခဲ့ကြပါတယ်။နှစ်ချောင်းလုံးစီကားတပိတ်အကြောင်းမဆုမျက်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့
iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို၆လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညာယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Ukraine မြောက်ဘက် Belarus နိုင်ငံမှာ Russia ကနေဆက်လက်စီးရီးလေ့ကျင့်နေပြီးတော့Ukraine နဲ့ Russia လိုလားတဲ့ခွဲထွက်သူတွေတက်ဆွဲထားတဲ့နယ်မြေသားကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်နေပါဗျ။ Russia ကနေ Ukraine ကိုဝင်ရောက်သိမ်းပိုက်လိုက်မယ်လို့ American ကသတိပေးနေတဲ့ကြားမှာပဲအခြေအနေတွေကတင်းမာနေတာပါ။ VOA သတင်းတောက် Asret Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အချင်းပြရာစပက်တင်းတုံးကြီးပြလုပ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမကြာသေးခင်ကထုတ်ပြန်ခဲ့ပါရယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဖြန့်ချထားပြီးဆက်လက်စီးရီးလေ့ကျင့်နေပေမဲ့ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားဘက်ကပြောနေတာပါဒီလိုအခြေအနေတွေကြောင့်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့တက်ခတ်မှုတွေကိုချမှတ်ဖို့အစိုးရကိုတိုက်တွန်းနေပေမဲ့တန်တမန်ရေးအရာဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကNBC Meet the Press အစီအစဉ်မှာအခုလိုပြောရတယ
်။ The tanks are rolling and the plan
ကျွန်တော်တို့အထင်သမရဘူတင်လုပ်မယ်လို့ဆုံးဖြတ်ချက်ချထားတာတွေကိုမလုပ်တော့ပဲတက်ပြန်ဆုတ်သွားချိန်နဲ့အထိဖြစ်နိုင်သမျှနီးလန်းပေါင်းစုံသုံးပြီးတိုက်တွန်းဖြောင်းဖြားမှာပါ။အခုတူသွားနေတဲ့လမ်းကြောင်းကိုရပ်တန့်သွားအောင်လဲဆက်ပြီးကြားစီမှာပါ။နောက်ဆုံးအချိန်ရှိတိုင်းသူ့တက်တွေပြန်ဆုတ်ဖို့လမ်းဖွင့်ပေးထားပါတယ်။
ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားကငြင်းဆန်ထားပေမဲ့ရုရှားကျောင်းနောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေရဲ့နေမြေအနီးလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်အခြေအနေကပိုလို့တင်းမာနေပါတယ်။မကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုးဖွဲ့ဝင်တွေကရုရှားရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆိုရင်ပူပန်မှုကိုလစ်လျူရှုထားတယ်ဆိုပြီးတော့ပြစ်တင်ဝေဖန်ပေမဲ့အမေရိကန်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်ယာယီသံအမတ်ခရစ်စတီနာကေဗင်းကရုရှားသမ္မတကိုအမေရိကန်ဟာစည်ရင်းကောင်းတဲ့ဆက်ဆံရေးကြောင်း ABC This Week အစီအစဉ်မှာပြောပါတယ်။
We can address some of his security concerns.
သူရဲ့ရုရှားလုံခြုံရေးဆိုင်ရာစိုးရိမ်ပူပန်မှုတချို့ကိုဆွေးနွေးနိုင်ပါတယ်။ဒီစစ်စင်တွေကိုလည်းသူစီစားဖို့အကြောင်းကြားထားတာကြောင့်လွယ်လွယ်ကူကူဆုံးဖြတ်နိုင်မှာပါ။သူလုပ်ဖို့လိုတာကတန်တမာရေးလမ်းကြောင်းများဖြည့်ရှင်းဖို့ဆုံးဖြတ်ရုံပါပဲ
။ယူကရိန်းကိုသိမ်းပိုက်မှာမဟုတ်ဘူးလို့ရုရှားကရောဘီလာရုစ်ကရောဂရိတ်ဘေးပြောဆိုနေပေမယ့်နိုင်ငံပူးပေါင်းပြီးယူကရိန်းရောက်ဖက်နေဆက်မှာစီးရီးလေ့ကျင့်နေကြပါတယ်။နိုင်ငံတိုင်းမှာစီးရီးအရာအစဉ်နဲ့ပြင်ဆင်ထားခွင့်ရှိတယ်လို့အမေရိကန်ဆိုင်ရာရုရှားတန်အမတ်အနာတိုလီအန်တနော့ဖ်က CBS Face the Nation စီစဉ်မှာအခုလိုပြောပါတယ
်။ There is no innovation and there is no such plans. It was fixed in Russia.
ညောင်းသိမ်းပိုက်မှာမဟုတ်လို့စီစဉ်လည်းမရှိပါဘူး။အမေရိကန်မိတ်ဆွေတွေနဲ့နိုင်ငံသားကြီးဌာနကရုရှားကချောင်းချထားတဲ့စာရင်းမှာအခိုင်အမာရေးထားပါတယ်။ပြင်းရှင်းမှုကြံသေးတဲ့ကိစ္စရပ်တွေကိုစံတမန်ရေးနည်းအရပြင်းရှင်းမှုဆင်သိရှိတယ်ဆိုတာကိုလည်းလူသိရှင်ကြားကြေညာထားတာပါရုရှားတပ်တွေကရုရှားမျိုးဝမှာသာရှိပြီးဘုသူ့ဘုံမှာမချိချောက်ပါဘူ
းနေတော့မဟာမိတ်တွေကိုအားဖြည့်တဲ့အနေနဲ့ကန်တကီပြည်နယ်ကအမေရိကန်101အထူးလေတီတပ်ကတပ်ဖွဲ့ဝင်တွေဥရောပကိုဆစ်လွတ်ပါတယ်ယူကရိန်းနေတော့အဖွဲ့ဝင်ဖြစ်မလာဘူးရုရှားကလူလာနေတာဖြစ်ပြီးအမေရိကန်ကတော့နိုင်ငံတိုင်းရဲ့လွတ်လပ်ခွင့်ကိုဘယ်သူမှတားဆီးလို့မရကြောင်းတုံ့ပြန်ထားပါတယ်
ကိုအောင်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွှားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အီတလီနိုင်ငံကကဘာချော်ဘာချီးဆိုတဲ့ဟေဇယ်တီအရသာချောကလက်တီရဲ့တက်တန်းက2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း100ကျော်ကြာတဲ့အထိကဘာတဝမ်းချောကလက်ကြိုက်တဲ့သူတွေကိုစွဲဆောင်ထားနိုင်တဲ့ဘာချီးဆိုတဲ့ချောကလက်တီရဲ့ဖြိုဝက်ချက်ကဘာလဲဆိုတာကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ရုံကိုတွားပြီးတော့လေ့လာကြည့်ကြရအောင်ပါရှင်ဒီ
တလီနိုင်ငံအလဲပိုင်းကပီရူဂျီနာမြို့မှာ1900ခုနှစ်ထဲကတည်ထောင်ထားတဲ့ပီရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကမ္ဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်တရာရှိနေပါပြီ။လူအီဇာစပါညိုလီဆိုတဲ့စွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်တရာကြာတဲ့အထိကမ္ဘာတဝန်းကိုထောက်လုပ်တင်ပို့ရောင်းချနေရပါတယ်။ပီရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
Ma clevoa lei a sala la solo caune sulla tibida va lì. Baci chocolate ma non può bau. Perugina chocolate se yunga trepnia chocolate dai ya da. Si cha ya bi da lì. E la jao e bian le song le piu la we da po. Tru chocolate ri ya de ke ko kau ma ye.
Mula baci chocolate tong le ri ya prathama thu cha chat ga ya da phet par de. Sa lai da ne sha bo ma rin pyo twa me chocolate pyo sa go.ဟေဇယ်ဒီတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်ဒီတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါရစေ။ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလုပ်ပြီးအပေါ်ကနေမှန်ထားတာဖြစ်ပါရစေ။ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။ဒီစားစီထုတ်ပိုးထားတဲ့ chocolate တုံးလေးတွေတိုင်းမှာလဲချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီ chocolate ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါရစေ။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှာရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုစစ်တလက်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှာတင်တဲ့ကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကမ္ဘာတဝန်းကိုတင်ပို့ရောက်ချနိုင်ရစေဖြစ်ပါတယ်
။ဒီကောင်မီဖချမိုဗာမန်တေမူလ်တီစီစပွိုင်မဂျာနာကေပရိုဒူချာမိုချီကာ1400ဘာချ်လ်မီနူတို
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနေတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်တယ်လဲဆိုတာတွက်ကြည့်နိုင်ပါတယ်။
ညတာရီနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာချီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ယုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပ
ါ Ebellissimo perché quando tu vai in giro e sapere che va
Smile like the baji chocolate တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကိုကတိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်ကျမကခီးတွေခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘာချီချောကလက်တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါချောကလက်ဝယ်သူတွေပြောနေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ
်။လွန်ခဲ့တဲ့အနှစ်တရာတည်းကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပီရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်
။ Beh, penso che sia una cosa abbastanza prestigiosa.
ပီရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိသွားပြီဆိုတာပီရူဂျီနာမျိုးအတွက်လည်းတိတ်ကုန်ယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမျိုးအတွက်ရောကျွန်တော်တို့ဒီသားအတွက်ပါကုန်ယူစရာပါ
။အရသာထူးတဲ့ဒီကိစ္စချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလီတစအတိအမှန်ပြုကြပါရယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ fashion အမှတ်တံဆိပ်တစ်ခုဖြစ်ပါတယ်
။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha perso un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တွေပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ Fashion ဝတ်ချက်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအစီအပြေအောင်ဘယ်လိုလုပ်မလဲ။စတာအားလုံးကိုသူကပဲကြီးကြပ်လုပ်ကင်နေတာပါ။တကယ်ကိုခင်မီအတွေးအမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်
။အီတလီနိုင်ငံအလဲပိုင်းပီရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာကြောင်းလေးတွေကိုလည်း ီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်ကျွန်မဆင်းရဲမော်ပ
ါမဆူမန်မွန်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့အင်ဂါညရဲ့ဆွေးနွေးကတ်ကိုတင်ဆက်ပေးစီမှာတယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုကြည့်မယ်ဆိုရင်ပြည်တွင်းစားသုံးမှုကျဆင်းနေတာကိုတွေ့ရပြီးတော့ဒါကိုပြန်ပြီးတော့တက်လာအောင်ဦးစားပေးလုပ်ဖို့လိုတယ်လို့စီးပွားရေးပညာရှင်တဦးကအကြံပေးပါတယ်ပြည်ပရင်းနှီးမြှုပ်နှံမှုတွေထွက်သွားတာမကောင်းပေမဲ့ထွက်သွားလို့လုပ်ငန်းတွေရပ်သွားတာတော့မဟုတ်ဘူးလို့ပုဂ္ဂလိကလုပ်ငန်းရှင်တဦးကလည်းထောက်ပြပါတယ်စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးတန်းစိုးဘောဂဗေဒပုဂ္ဂလိကလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းတို့နဲ့ဥကြကြော်သိန်းကဆက်သွယ်မြင်းမြန်ဆွေးနွေးထားတာနားဆင်ပါရှင
်။ဒေါက်တာစုနဲ့ဆရာတော်စုထွန်း BOE နဲ့အခုလိုမျိုးပေါင်းဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်မိကွန်းတစ်ခုကိုဆရာဦးတန်းစိုးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်။အဲ့ဒါကတော့ဒီလက်ရှိကတော့ဟာလာဒီလက်ရှိအနာယူထားတဲ့နတ်ဆက်ကပေါ့လေ။နတ်ဆက်ကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှာစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှာပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချိုရီလမ်းကြောင်းကလည်းပို့ပြီးတော့အဆင်ပြေမယ်ဆိုတာသူတို့ကိုယ်တိုင်နဲ့သဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့အဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်။နတ်ဆက်ကဘက်ကနေပြီးတော့ဘလို့များချင်းကက်ပြောဆိုလုပ်ကန်နေတာရှိတယ်လို့စောက်တန်းဆိုတိထားပါလေခင်ဗျာ
။ကျွန်တော်တို့ရောချင်းကပြောဆိုတာမျိုးတော့မရှိပါဘူးမရှိကျွန်တော်တို့ level တော့မရှိဘူးပေါ့နော်ဒါပေမဲ့ဒီစီးပွားရေးကတော့ခြေရတော့ဒါအားလုံးပြည့်တဲ့အချိန်မှာတော်တော်တော့စူးစူးပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်တို့မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းတွေကိစ္စမျိုးတွေဖြစ်နေတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငန်းတွေပြောင်းစူးစမ်းနေတယ်။အဲဒီအရာတော့ကြားနေသိနေရတယ်ပေါ့နော်။အဲ့ဒီတော့ပဲကြားပါသေးတယ်။တကယ်ကတော့ပြင်မာကတော့ဒီစီးပွားရေးတန်ခါတဲ့လူတို့မြန်မာရှင်ဘလောက်တိုက်တာကြီးကုစားမှုအစီအစဉ်တွေရတယ်လဲဆိုတော့ကျွန်တော်မသိရဘူးပေါ့နော်။ကျွန်တော်လည်း
ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ဆိုတော့ဟိုဆရာတော်ဆိုးရုံကတော့ကိုယ်တိုင်လေးလုပ်ငန်းရှင်ဖြစ်တယ်။ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကလှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်တော
်ဆိုတော့ဟောပါပေါ့ဒီဆက်ပြောရေးတော့လည်းပတ်သက်ရင်တော့လည်းနည်းနည်းလေးတော့ဟိုကျန်တဲ့ကဏ္ဍတဲ့ဆိုင်တော့နည်းနည်းပူအားထည့်ပြီးတော့တွေ့ရပါတော့ဟောကျန်တဲ့ကဏ္ဍကတော့တိတ်အားထည့်ရတော့မတွေ့ဘူးဆက်ပြောရေးမှာတော့ဒုတိယကကျွန်တော်တက်ကတော့ပဲပေါ့ပဲတဲ့ပဲနှန်းလုံးဆိုတော့အိန္ဒိယနိုင်ငံတော့ကျွန်တော်က၅နှစ်စာရောင်းဝယ်စာချုပ်ထုတ်တာတွေ့ရတယ်ကြီးလူကြီးပေါ့နော်ဒီလိုတိုင်းပြီးပန်းလို့နှစ်သိန်းခွဲပေါ့ဒါတော့ဒီတော့လေနာစားနေတဲ့တဲ့လောက်ထားတာတွေ့တယ်။ဒါဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်တဲ့ဒါအရင်အစိုးရလက်ထက်ကလက်ကြံပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံချိန်သသိန်းဒါတော့ဒီကျွန်တော်တို့ဂျီလူဂျီစံချိန်သသိန်းဟုတ်တယ်ကျွန်တော်တို့ကဒီသူပြဿနာရေးကြားမှာပဲနိုင်ငံရေးကြက်တဲ့ကြားမှာပဲရအောင်နိုင်ငံရေးနဲ့ဗန္ဓာရေးကြက်တဲ့ပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်လဲကြက်တဲ့ရှိတယ်ပေါ့နော်ဒီဟာလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းကြီးအောင်ပို့နိုင်တယ်ပေါ့နော်တော်ကြဲစီလည်းအခက်အခဲရှိတဲ့အချိန်ပါလေဒါအဲ့ဒီအချိန်မှာလည်းတို့ဒီ finance ပတ်သက်တဲ့ support တွေပေါ့တို့အစိုးရအနေနဲ့50 billion ကျွန်တော်ထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တာတွေ့ရပေါ့နော်နောက်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါဒီလင်ကနဲ့စာရုပ်ထုတ်တဲ့ဟာပြီးခဲ့တဲ့အောင်တန်ချင်တသိန်းခွဲစာချင်တသိန်းနဲ့ပေါင်းစံတန်ချင်5,000ပေါ့ဒီနှစ်ကာလမှာနောက်2023မှာကျွန်တော်ပို့ဒါလေးကတော့ကျွန်တော်တို့လည်းလုံးတိုင်းနဲ့ဟာလုံးတဲ့ဟာတော့တွေ့တာပေါ့ဒါပေမဲ့အားလုံးချုပ်ပြီးပြောရတော့လေဒီနှစ်ခုဒါလေးလိုရဲလို့လေကနာအလုံးပြတာတော့မဟုတ်ဘူးเนาะတို့တိုင်းနေရာတော့အကြောင်းအရာနှစ်ခုစုံတာပေါ့ကျွန်တော်တို့ကိုဗစ်ဖြစ်တဲ့အားလေဒါအင်တာနက်ရှင်နယ်ကဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးကြောင့်ကျွန်တော်ဒီဘာနေဆန်ရှင်နေများတဲ့အတွက်ကြောင့်မို့ဝေကြီးစည်းစည်းမှုအခက်အခဲတွေရှိတော့ကျွန်တော်ပုံကြီးရကနာပါဟု
တ်
တယ်တို့ကတော့အင်းကတော့ဟု
တ်ကဲ့ကျွန်တော်အဲ့ဒီအခက်အခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနကျွန်တော်စုတွန်းစထားစပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ်။အပြန်နဲ့မှာပဲပြည်တွင်းမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အခြေအနေတွေကရှိနေတယ်။ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာ PR ရဲ့ပြည်တွင်းအခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းစုအမြင်အရဆိုရင်ဟာလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲ
။ဒီစီးပွားရေးမှာအခုလက်ရှိမြင်နေရတဲ့အခက်အခဲကတော့ တော့ပြည်တွင်းဝယ်ယူဟာဟို domestic consumption ပေါ့နော်ပြည်တွင်းစားသုံးမှုတွေဟာလုံးဝနီးနီးကျနေတယ် domestic consumption ကျတာကဒါပြည်တွင်းစားသုံးမှုကျတယ်ဆိုတာပြည်တွင်းမှာရှိတဲ့ဝင်ငွေမရှိလို့ကျတာဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါလုံးလုံးမဲ့မရှိလို့ကျတာဒါဆက်ဆက်နေလုံးလုံးမဲ့တွေဘာလို့များတာလဲဆိုတော့ဒါဒီ production တွေရက်ဆိုင်လို့ပေါ့နော် local production တွေရက်ဆိုင်လို့ဒါတော့တည်ရဒီချက်ကြောင့်ကျတာပေါ့အဲ့တော့ policy ရွေးပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့ချိန်လို့ရှိပြမဆုံးကဒီကြက်တဲနိုင်ငံတွေရဲ့အများလောပြန်ဒါသူတို့စတင်တဲ့ဟာတွေကပို့ဖို့လဲသူတို့အထိုက်လျောက်ဆက်ပြီးတော့ကြိုးစားနေတယ်ဒါပေမဲ့သူတို့ရဲ့ဟိုစီဝိုင်းရေး priority ပေါ့နော်စီဝိုင်းရေးမှာအဓိကခန်းနာအရေးပါတာဆိုသူကလောက်တာနှစ်ခုပဲရှိတယ်နံပါတ်1က domestic production ပေါ့ပြည်တွင်းကုန်စည်ထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေအားနေပြီးတော့မှာထုတ်လုပ်မှုများဖြစ်အောင်စူးစမ်းမယ်ဒါတစ်ချက်ဒုတိယကအဲထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရာနေပြီးတော့မှာဝယ်လိုအားပေါ့ဝယ်လိုအားမြင့်အောင်လုပ်ရမယ်ဟာပေါ့အဲနှစ်ခုကတပြိုင်တည်းလောက်ကြတာများအဲ့ဒီခုကိုတပြိုင်နေတည်းလုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှသူက policy ချလိုက်ပြီပေါ့နော်ဒါအာဆီယံ crisis ပြီးတဲ့နောက်မှလည်းအာဆီယံကြက်တဲပြီးတဲ့နောက်မှလည်းဒီ policy ပဲရရှိနိုင်ရည်သုံးသွားတာပါပုဂ္ဂိုလ်ကတော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျာအစိုးရပဲရှိမယ် natural resource ရှိမယ်ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုံးအကန့်အများကြီးကိုဖန်တီးပေးနိုင်တဲ့ဟိုပေါ့နော်အများကြီးကိုဖန်တီးပေးရတာကတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကပြည်တော်ကစားသုံးမှုနဲ့ကွတိပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲရေးကြည့်တာပေါ့အဲ့ဒီ policy ကရေးကြည့်တဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့စက်မှုဇုံလေးတွေအသေးလေးတွေအများကြီးရှိမှာပါ SME ဇုံလေးတွေ SME တွေအများကြီးရှိပါတော့ဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ်ဒါက supply side မှာသူတို့လုပ်ပြရမှာပေါ့
ဟုတ်ကဲ့
demand side မှာဆိုရင်ဒါပြည်သူလူထုကလည်းဟိုခုနပြောတဲ့အလုံးလက်ပဲမရှိတော့ငွေမရှိတဲ့ခါကျတော့အဲဒါအဲ့ရောအင်ကောင်သူစုကိုဘယ်လောက်လူမှုဖွံ့ဖြိုးရေးဘယ်လောက်ထောက်ပံ့တာလို့တော့ကျမကြီးစိတ်ဘယ်လောက်ထောက်ပံ့တာဘူးတယ်ပြည်သူလူထုလည်းငွေထက
်ငွေထက်ပြန်အောင်လုပ်ပါအ
ဲ့ငွေထက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူတို့ဝယ်မှာဟုတ
်ဟုတ်ကဲ့ပါအ
ဲ့တော့အဲ့နှစ်ခုကညီညီလေးမှရမှာပေါ့နော်ညီညီမှရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ
်။ဟုတ်ကဲ့ခင
်ဗျ။ဒီကပြောချင်တာက policy တစ်ခုကဒါ domestic ချင်းနဲ့ domestic consumption ကိုမြင့်အောင်ဆက်တင်ရမယ်။အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်။တတိယ
။ဟုတ်ကဲ့ပါဘူး။ဟုတ်ကဲ့။ဆရာတော်ဆိုးတွန်းကကြတော့ဒါကိုယ်တိုင်လည်းလက်တွေ့ခြေထဲဝင်ဝင်လုပ်နေတဲ့အခါကြတော့ဆရာတော်ဆိုးတွန်းအဓိကဘာတွေများရင်ဆိုင်နေရပါလဲဆရာ။အခုလက်ရှိအချိန်မှာစီးပွားရေးလုပ်ဖို့အတွက်က
ဒီတော့ကဘန်ကင်းနဲ့ပတ်သက်တဲ့ပြဿနာမျိုးဒါတော့ရင်းနဲ့ဆိုင်တော့ရောကြရဆိုမယ်လက်ရှိအနေအထားထိဒီငွေထုတ်တဲ့ခက်ခဲရှိတော့ငွေကြေးလက်ပတ်တယ်ပေါ့နော်လက်ပတ်ဖို့အတွက်ခက်ခဲရှိတယ်။နောက်ဗန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချင်းငွေတော့ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမတော်ကားအစလေတုံးဆက်ဒီတမ်းမြောဆာဘုဒ္ဓဆေးဒီတော့ကျွန်တော်အကျွေးစနစ်ဆိုတော့ရှိတယ်။အခုကဘုဒ္ဓဆေးလို့ပြောလို့လည်းကျွန်တော်ကတမ်းမြောဆာနဲ့အကျွေးလိုလည်းမရတော့ဘယ်သမားတွေအတွက်ခက်ခဲဖို့ဖြစ်တာပေါ့နော်။တစ်ဖက်ကလည်းခုံသေးတုံးကြီးလာတယ်ဒီဒေါ်လာဈေးတက်တဲ့အတွက်ကြောင့်မို့လို့ပေးကြကြသမောကရကြတဲ့အခါတမ်းမြောသာဒီဟာကြီးတယ်။ဒီမှာတခါအကျွေး credit မရှိတော့ဘူးနော်။အကျွေးမရတဲ့ပဲကြောင့်လက်ငင်းဝယ်ဖို့ကြောက်ရလဲ။ဒီဝေကြီးတဲ့ပတ်သက်ပြီးတော့အရင်းကြီးရငွေရနေတဲ့လူတွေပေါ့နော်။အဲ့တော့သူတွေအဲ့ဒီဟာတွေကလည်းသမားတွေအနေနဲ့တော့ဆက်တွေ့နေရတဲ့ပြဿနာပေါ့နော
်။ဟ
ုတ်ပါ။ဒုတိယချက်ရတယ်ခုနကဆရာဦးတော်တို့ပြောသွားတဲ့ကောင်ပါတယ်ပေါ့နော်။အဓိကတော့ SME လေးအနေနဲ့လည်းသူတို့ကငွေတဲဝါလဲငွေကြီးရကျွန်တော်တိုင်းကြီးကဒီခက်ခဲရှိတယ်ချီးငါဖို့တွေတူဝကြီးတယ်။ဒီချိန်ကျတော့ပုံပြီးတော့ခက်တာပေါ့နော်ဒီခုနပြောတဲ့ဒီ finance institution တွေကလည်းအလုပ်တွေရပ်သွားတယ်တို့ကဘဏ်တွေကိုယ်တိုင်ကလည်းသူကရုံးခန့်နေရနေတာဖြစ်တယ်ဖြစ်တယ်အဲ့တော့ဘယ်လိုပဲပြောသူတို့ကဒီငွေကြေးနဲ့ပတ်သက်တဲ့အခက်အခဲကပုံပြီးတော့ဝေးသွားတယ်နောက်တစ်ဖက်ကလည်းအလုပ်ကံမတေချာမေးရမှုတွေကြောင့်ငွေချင်းငါပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့လည်းနောက်ဆုတ်တာပေါ့နောက်ဆုတ်လာပြီးသူတို့ငွေမာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်မီဒါမျိုးပဲမြုပ်နေကြတယ်လုပ်ငန်းမှာယင်းနှုတ်တူတူကျွန်တော်ရှာခွေးရခဲ့တယ်ငွေတွေကပိုခဲ့တဲ့ချိန်ဒီကာလမှာပိုခဲ့တယ်ပေါ့အဲ့တော့အဓိကတော့ခုနပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘယ်မှာဦးစားပေးခက်ခဲလို့ကျွန်တော်မြင်တာ
အဲ့ဒီမှာလေဘန်နဲ့ပတ်သက်လို့ကျွန်တော်ဆိုတော့ကျွန်တော်နည်းနည်းတော့ဖြတ်မိလိုက်ပြပြီအခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးတာလေဆိုလားလို့ဆရာအဲ့ဒါဟုတ်လား
ဟုတ်ပါတယ်လွန်ခဲ့တဲ့ Dene biye gitu, dene lau kalah malu. Kujauan orang ya ini kira aja tu, no pasan ni aja lah. Ini nama kau ni masih ada, kau ni masih ada pasan ni ya. Ni ada kan? Kau cakap kau sih lah sih. Kuala tu koneksi mahu dijual, dua mah dua yang ni orang sih. No, saya ni orang ni ada, lama ini nama jarang kui dah. Kuala kasih ni gula kan lah. Tu kasih tu dia tu, tu apa ni 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 ngaji ni tu, yang ini tu biar lu.
Okay.
No, kena tu apa ni 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 le. Ini walau ajar ha ni guru bom eh, cuma guru belau biar tahu dia aku. Nampak ni, cina lari kuda cila lah.
Okay, bom okay, bom mau dia usul main ni, cina biar juni dia terbawa sih.
Okay, tu orang jangan main. Yang ini ulang, cakap sama aku nasi lau tu dia ni yo, dia benar ni.
Okay, okay. Sebutan tu, gua agak jangan tu, kau cakap sih lagi dia tiba jinih ni mungkin mudi pon. Jangan cakap dua ni jadi terima itu tu ini ada rumah Chevron, hotel ini orang kirim itu sahaja pun, no. So, ada lumba cakap dua ni bila ini juga mula ni ya ma. Lepas cakap asalu wenah me, bila kan ini lepas cakap asalu wenah me ini juga ni tu lebe si jen si me. Tapi mula bila kan ini bila be, la cakap dua lulu siapa lulu piangwe bila lumba asalu me lulu si dia lulu piang ni jadi. So, ada lumba ni apa? Di ini juga mula ini si ma cakap ni me. Jangan naik me lala siwa lala saja. Ini pun ada sih. Jangan terlalu naik me lala yo si naik malah saja. Belum yang malah.
Siwa ya, si ni semua. Di kalau policy level lu ya le dia tu dua le investment ini pada biro mah ini ya satu buku no. Satu buku tu semua policy level lu dia dari ceno user ya tu. Di jadi monitoring lu biro mah ini ya satu buku biro tu. Ikan grand strategy wah no. Terus kau ni masih je ni lu tin.
Ia
memang ni kan mah cara tu doktor memang ni kan, cara ini sama ni mana pas. Memang ni kan doktor memang mah pasal ni sih jaya. Memang ni kan mah pasal ni sih jaya. Tapi bila di pasal tu, belu location lu am leh surau cara.
Ini yang mana ini new dia mula belu two on lu mula.
Cara cara mula dah jauh. Pasal no sih jaya. Ia masih sih ni kan cara di pasal tu lah bawa lu leh surau. Memang ni video awak, no, boleh leh awak. Ia boleh siwa iwa, yang makau eme, iwa eme, seiwa eme,
seiwa eme.
Tapi dia ni lo eme, dah ibe lo cara. Lo cara, di memang ni yang dahari itu memang mah. Pasal sihir, cina ruk jua ram mani iwa. Ay mani u cina ruk belum pun belum lewo, iepo melewo. Ewa iepo me soi, memang ni mah di sini soi, mana jua itu market dikepte market di sini, no, tak kongsi cing mah. Di hari story way, orang. Story market mah list lobo soye. Kuna pula, kemana yang ani jual tu dua orang kering tu Chevron tu, ku pula di tu community tu ramya mah, kay tadi noru, no.
Okay.
Terus tu dua lusi di share apa yang sini tu ramya mah, terus cai dulu, terus share yang mana?
Yang mana sih?
Principal way, no.
Kalau
di negara mah, mungkin negara mah sih deh, deep share atau semua dah le negara tau ini awak. Kena yang lain deh share aye, pasal ni blog ni mana negara tau yang biasa tu, kami sih deh tu, sugain tu lah tu terus.
Oh baik, sugain.
Sugain juga kalau awak melihat tu, tu makai mah tu, arau tim juga mah, share tu kunci dia yang awak, share tu kunci tau mah, arau tu di pasang di dalam lain ni
orang.
Arau tu dia siwa tu lah amnya dia le, dia tu luri salu jalan.
โอเคแล้วมีวิธีนี่แหละที่พอสมัยก็เอาทางที่นี่ไปดูครับโอเคแล้วส่วนนั้นที่ในงานนี้ถ้าตัวเราบอกว่าจะต้องพิชิตวิญญาณนี้นะทุกคนนี่มาโอเคกันเลยแต่เราสุดท้ายอย่างที่จริงๆที่บ้านยินดีนุ่งเนี่ยมันเนี่ยเป็นแต่เพียงถ้าตัวเราที่ถ้าตัวเราเนี่ยมาสาธุเว็บบูบีนุ่งงานเช่นเดียวกันเว็บไหนบูจะรู้มีมาแล้วเป็นลูกศิษย์อะไรจ้ะกูเรียนงานเช่นตัวนี้เนี่ยจะพักอะไรก็ได้เราบีบว่าถ้าเราเลยจะรู้นี่เนี่ยเราไม่เข้าหัวอย่างแล้
ก็ตั๋วเลยโหมะหุบบาเลยจาตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั๋วตั ထွက်နေရောင်းလုံးနဲ့ထွက်သွားရင်တော့လူမမယူရင်မြမရင်းနဲ့တဘာအတန်းဝေးဆိုတာတိတ်နိုင်မှာတော့ ตัวนี้ว่าพอรู้ว่าเสียอาจารย์ภาษาเราไปสิอ่ะหรือว่าดูรู้ว่ามาอยู่ได้สุดแล้วตัวเข้าเต็มอยู่ภาษาเข้าเทนี่ไว้สิอ่ะอ๋อตัวเนี่ยเนี่ยมาเรสเนี่ยนะยินเนี่ยโหเจ้าเราทีทูดูเว้ยตัวนี้ส่วนเนาะตัวเนี่ยการตะกาสิตัวเราอยู่ว่าดีอะไรเช่นอะไรตัวยินดีจอนี่ว่าตัวที่เราเนาะถ้าเท่าเราเลี้ยงอาศัยเนี่ยเราปกป้องกันนี่เช่นเราเนี่ยเช่นมาเจ้าอย่าเราไม่อยากอยู่เจ้าเราว่าที่ว่าไอ้ทำอะไรนี่เนี่ยดู ဟိုစေဟိုစေစေဟွာခက်မှာလာတူးတဲ့ဟာပဲလीအဲဒီကတော့လုံးလုံးခဲ့တာဟုတ်တယ်ဟုတ်တယ်ဟုတ်တယ်အားနေပဲရှိတယ်သူလို့လောက်တာကြာပြီဟုတ်တယ်အဲ့တချို့ဘက်စမန်တွေပေါ့ကားကားဆက်ရုံဟာမျိုးဆိုတော့ဟိုရေကောင်းကွာကိုဆက်ခွန်တွေကစားတယ်ဆက်ရုံတွေရှိတယ်ဂျပန်ဆက်ရုံတွေဟုတ်တယ်ဟိုပြောတာကြာအခုမှထွက်ပါလားလို့ဘယ်လိုထွက်မှာလဲဟွန်းဟိုတော့အဲ့တော့လေဟိုအเจ้าရတော့အများကြီးပါဟို
ါရခင်ဗျာ
စီးပွားရေးပညာရှင်ဦးတန်းစိုးဘောဂဗီရပုဂ္ဂလိကလုပ်ငန်းရှင်ဒေါက်တာစိုးထွန်းတို့နဲ့ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းစီစဉ်တင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လင်းပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ပြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။ယူကရိန်းကနေခွဲထွက်သွားတဲ့ပြည်နယ်နှစ်နယ်ကိုတခြားနိုင်ငံအဖြစ်နဲ့အတိအမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညကအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီပြည်နယ်တွေဟာတခြားနိုင်ငံတွေအဖြစ်နဲ့ခွဲထွက်တာကိုရုရှားကနေအတိအမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကလုံခြုံရေးကောင်စီမှာပြောဆိုလိုက်ပါတယ်။ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့တမ္မတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကဆိုသွားတာပါရှင်။ရုရှားတမ္မတ်ကြီးဘက်ကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့ပေးနေတာဖြစ်တယ်လို့လုံခြုံရေးကောင်စီမှပြောဆိုပါတယ်ရှင်။အာနာသိန်းစစ်ကောင်စီဟာမြန်မာအယက်သားပြည်သူတွေကိုတိုက်ခိုက်ဖြိုခွင်းတဲ့နေရာမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်ကြပ်ကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုလက်နက်ထောက်ပံ့နေတာတွေကိုရက်ဆိုင်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အင်ဒရူးစ်ကတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။အယက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့ပေးတာမျိုးမပေးသင့်ပါဘူးလို့သူကအလေးနက်ပြောကြားခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့ရေနံနဲ့သဘာဝဓာတ်ငွေနိုင်ငံသားငွေလဲလှယ်မှုတွေကိုဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။နောက်စစ်ကောင်စီကနေတစ်နဲ့ရှားပါတွင်းထွက်ပစ္စည်းလိုတယံဇာတဝယ်ယူတာတွေမလုပ်ဖို့ကိုလည်းပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်စ်အင်ဒရူးစ်ကတားမြစ်တောင်းဆိုထားပါတယ်ရှင်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်လွဲရင်မင်္ဂလာကျေးဝါတဝိုက်မှာတော့စစ်ကောင်စီတပ်ဖက်ကရေချောင်းကပါတိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ကချင်ပြည်နယ်ပူတာဟိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ချားမှာဒီကနေ့နှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စွန်ပီယံရွာနာမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ဖက်ကဂျက်တိုက်လီနဲ့ပါပုံကျဲတိုက်ခိုက်ခဲ့ပါတယ်ရှင်။ဒီကနေ့ကြာရောက်တဲ့22ရက်2022ခုနှစ်ဖြစ်တဲ့ဒီနှစ်6လုံးနေ့မှာတော့ဆီယာနာရှင်ကိုစန့်ကျင်တဲ့အနေနဲ့ပြန်လဲစုယုံနှစ်6လုံးစီကားတပိတ်ဆိုပြီးဆန္ဒပြပွဲတွေကိုရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့အတွက်တချို့နေရာတွေမှာတော့ကြောက်ကြားတပိတ်ပုံစံနေနဲ့လုပ်ခဲ့ပြီးတော့မုံရွာမှာတော့စစ်ကောင်စီဘက်ကကားနဲ့ဝင်တိုက်ပြီးတော့လူစုခွဲခဲ့ပြီးဖမ်းဆီးခံရသူတချို့ရှိပါတယ်ရှင်။သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနားလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Justin Twist နဲ့ BJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာစင်ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.